ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုကိုခံရတဲ့ယူကရိန်းအတွက်နောက်ထပ်လက်နက်ခရီးနဲ့စစ်လက်နက်ပစ္စည်းတွေဒေါ်လာတန်း900ဘိုးကိုသမ္မတဂျိုးဘိုင်ဒန်အစိုးရကသက်တမ်းမကုံဆုံးပြီးနောက်ဆုံးအဖြစ်ထောက်ပံ့ပေးသွားမယ်လို့အမည်မဖော်လို့တဲ့အမေရိကန်အစိုးရတာဝန်ရှိသူက VOA ကိုပြောဆိုခဲ့ပါတယ်။ယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးဒီကနေ့ကြာသပတေးနေ့ဂျာမနီနိုင်ငံမှာကျင်းပနေတဲ့ယူကရိန်းကာကွယ်ရေးမဟာမိတ်များအစည်းအဝေးကိုအမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နောက်ဆုံးအနေနဲ့တက်ရောက်ပြီးအဲ့ဒီအစည်းအဝေးမှာဒီထောက်ပံ့ပေးမယ့်အစီအစဉ်ကိုကျင်းပမယ်လို့အမေရိကန်အရာရှိက VOA ကိုပြောဆိုခဲ့ပါတယ်။ဒီနိုင်ငံ50ပါဝင်တဲ့မဟာမိတ်ရဲ့အစည်းအဝေးကိုယူကရိန်းသမ္မတ Volodymyr Zelensky လည်းတက်ရောက်မှာဖြစ်ပါတယ်။ဒီကနေ့ကြာသပတေးနေ့မှာပဲရုရှားနဲ့ယူကရိန်းအကြား drone တွေမီဆိုင်းတုံးတွေနဲ့အပြန်အလှန်ပစ်ခိုက်တိုက်ခိုက်ကြပါတယ်။ရုရှားကယူကရိန်းမြို့တော် Kiev ပါဝင် Kherson, Zaporizhia ဒေသတွေကို drone အစင်း80ကျော်လောက်နဲ့ပစ်ခတ်ခဲ့ပြီးအဲ့ဒီထက်ကအစင်း40လောက်ကိုပစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။ဇီပိုရီရီရှာဒေသမှာရုရှားတိုက်ခိုက်မှုကြောင့်အနည်းဆုံး73သေဆုံးပြီး30လောက်ဒဏ်ရာရရှိခဲ့တယ်လို့လည်းယူကရိန်းဘက်ကပြောပါတယ်။ယူကရိန်းဘက်ကလည်းရုရှားရဲ့နေဇက်ဒေသတွေဖြစ်တဲ့ Bagrat, Brandt, Krasnodar မြို့တွေအပါအဝင်ရုရှားနယ်စပ်မြေတွေကို drone နဲ့ပစ်ခတ်တိုက်ခိုက်ခဲ့ပြီးအဲ့ဒီတက15ချင်းကိုပစ်ချနိုင်ခဲ့တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။